ဘင်္ဂလားဒေ့ရှ်နိုင်ငံမှာဖမ်းဆီးထိန်းသိမ်းခံထားရတဲ့မြန်မာသတင်းတောင်တို့ဒီကနေ့အာမခံရရှိသွားပြီဖြစ်ပါတယ်။ဒါပေမဲ့သူတို့တို့မြန်မာနိုင်ငံကိုပြန်ခွင့်မရသေးဘဲဆက်ပြီးတော့ရှေ့သတင်းပတ်သက်တရားရင်ဆိုင်ရအောင်မယ်လို့ဘင်္ဂလားဒေ့ရှ်ရဲအာဏာပိုင်တွေကပြောပါတယ်။အခုလိုမြန်မာသတင်းသမားတို့အာမခံရတဲ့အပေါ်မြန်မာသတင်းဖွဲ့စည်းကကြိုဆိုလိုက်ပြီးနိုင်ငံတန်တမာရေးကြိုးပမ်းမှုတွေကြောင့်သတင်းသမားတို့အမြန်ဆုံးပြန်လို့မြောက်လာဖို့ကိုလည်းမျှော်လင့်နေကြပါတယ်။ဒီအကြောင်းပြေဆုံးကိုတော့မဆုမငါဆက်ပြီးပြောပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါ။ရခိုင်မြောက်ပိုင်းကျန်းဖက်တိုက်ခိုက်မှုတွေအတွင်းနယ်မြေရှင်းလင်းရေးတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတိမ်းရှောင်ထွက်ပြေးသွားသူဒုက္ခသည်တွေအကြောင်းဂျာမနီဟာဘတ်အခြေစိုက်ဂျီယိုမဂ္ဂဇင်းအတွက်သတင်းနဲ့သတင်းတပ်ပုံတွေရယူနေခြင်းပြီးခဲ့တဲ့စက်တင်ဘာလ9ရက်နေ့ကမြန်မာသတင်းတော်နှစ်ဦးဖြစ်တဲ့ကိုမင်းစရာဦးနဲ့ကိုခွန်လက်တို့ဟာဘင်္ဂလားဒေ့ရှ်အာဏာပိုင်တွေရဲ့ဖမ်းဆီးထိန်းသိမ်းခြင်းကိုခံလိုက်ရတာဖြစ်ပါတယ်။ဒီကနေ့စက်တင်ဘာလ23ရက်နေ့စနေနေ့မှာတော့ဘင်္ဂလားဒေ့ရှ်အကျဉ်းဆောင်နဲ့ထိန်းသိမ်းခံထားရတဲ့မြန်မာသတင်းသမားနှစ်ဦးကိုအာမခံနဲ့ပြန်လွှတ်ပေးလိုက်တာဖြစ်ပါတယ်။ဒါပေမဲ့လို့သူတို့နှစ်ဦးမြန်မာနိုင်ငံကိုတော့ပြန်ခွင့်မရသေးဘူးလို့ဘင်္ဂလားဒေ့ရှ်အရေးအယာရှိရနဂျစ်ကူမာဘရူဝါကရိုက်တာသတင်းဌာနကိုပြောပါတယ်။ရှေ့သတင်းဖတ်တဲ့တရားရုံးမှာအမှုကိုတီးခြားစီရင်ဆိုင်ကြရမှာဖြစ်ပြီးသူတို့နှစ်ဦးနေရရင်ပြန်ခွင့်ရှိမရှိကိုတော့တရားရုံးကဆုံးဖြတ်ပေးမှာဖြစ်တယ်လို့အဲ့ဒီရဲအယာရှိကပြောပါတယ်။သူတို့နှစ်ဦးရဲ့အခြေအနေကတော့အာမခံရရှိခဲ့တယ်ဆိုတာကိုအတည်ပြုပေမဲ့အမှုနဲ့ပတ်သက်လို့တော့တစုံတရာအသေးစိတ်ပြောကြတာမရှိဘူးလို့ရိုက်တာသတင်းဌာနမှဖော်ပြပါရှိပါတယ်။ဒီမြန်မာသတင်းတော်နှစ်ဦးဟာဘင်္ဂလားဒေ့ရှ်နိုင်ငံထဲကိုအလဲပတ်ပြည်ဝင်ခွင့်တိုးရစ်ဗီဇာနဲ့ရောက်ရှိလာကြတာဖြစ်ပြီးသတင်းရယူနေတာကြောင့်ဖမ်းဆီးတာဖြစ်တယ်လို့တချို့လို့စုံစမ်းထောက်လန်းတယ်လို့လည်းဘင်္ဂလားအာဏာပိုင်တွေဘက်ကအစိုးရပိုင်းတို့ကဆွဆဲပြောဆိုထားတာပါ။အခုလိုမြန်မာသတင်းသမားနှစ်ဦးအာမခံရပြီးပြန်ပြီးလွတ်လာတဲ့အပေါ်မှာမြန်မာစာနယ်ဇင်းကောင်စီဘက်ကကြိုဆိုလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်အစိုးရနဲ့မြန်မာအစိုးရတို့ကြားတန်တမာရေးညှိနှိုင်းဆောင်ရွက်ချက်တွေကြောင့်လာမယ့်သတင်းပတ်ထဲအမှုနဲ့ပတ်သက်ပြီးတရားရင်ဆိုင်မှုတွေမှာရလက်ကောင်းတွေရလာဖို့ကိုလည်းမျှော်လင့်ပါတယ်လို့မြန်မာစာနယ်ဇင်းကောင်စီအဖွဲ့ဝင်လည်းဖြစ်မြန်မာဂျာနယ်လစ်ကိုရက်ကတာဝန်ရှိသူလည်းဖြစ်တဲ့ဦးမြင့်တော်က VOA မြန်မာပိုင်းကိုပြောပါတယ
်။အာမခံရလာတော့ကြိုဆိုပါတယ်။နောက်ဆိုတော့ဒါကလည်းဒီအစိုးရနိုင်ငံရေးဥပဒေဝင်ကြီးဌာနတို့ရဲ့သူတို့ရဲ့ဆောင်ရွက်မှုကြောင့်လည်းဖြစ်မယ်လို့ကျွန်တော်တို့ယုံကြည်တယ်ပေါ့လေ။ဆိုတော့ဒီဟာလေးကိုပြောရလဲဆောင်ထွက်ပေါ်လာအောင်ဆောင်ရွက်တွေကိုလည်းကျွန်တော်တို့ကတော့ပိုင်ကြားနေတ
ာ။နိုင်ငံခြားထူးခြားဖြစ်စဉ်အခြေအနေတွေကြောင့်သတင်းသမားနှစ်ဦးဟာသတင်းသမားတို့တာဝန်အတိုင်းသတင်းတွားရောက်ရယူတာပါဖြစ်တဲ့အတွက်ဘင်္ဂလားဒေ့ရှ်အစိုးရကိုပြန်လွှတ်ပေးဖို့တောင်းဆိုပြီးသူတို့နှစ်ဦးအများဆုံးပြန်လွှတ်လာစေချင်ပါတယ်လို့မြန်မာသတင်းသမဂ္ဂရဲ့ဦးဆောင်သူဖြစ်တာဝန်ယူခဲ့သူစာရေးဆရာသတင်းသာဆရာဦးစင်လင်းကလည်းဆိုပါတယ်။
သူတို့သတင်းတော့ဖြစ်တယ်ဆိုတာခံနေနဲ့အထောက်ထားရရှိတယ်လေ။သူတို့တောင်းဝန်ပြလိုက်တဲ့ဒီဂျီယိုမဂ္ဂဇင်းအပါအဝင်ပေါ့။နောက်တခါ CPJ ကလည်းပဲစတိတ်မန့်တွေပဲထုတ်ထားရှိတယ်။ဘာလို့လဲဆိုတော့သူတို့လည်းပြန်ပြီးတော့ချင့်ချိန်ပုံတွက်ချက်ပုံရပါတယ်။ဆိုတော့ဒါကလောလောဆယ်နဲ့ပတ်သက်လို့ဖြစ်နေတယ်လို့မတရားတယ်လို့ဖြစ်လို့ရှိရင်သူတို့နိုင်ငံရဲ့ပုံရိပ်ထိခိုက်နိုင်တယ်ဆိုတာဒါသူတို့သဘောပေါက်ပုံရပါတယ်။ဒါကြောင့်မို့လို့ဒီကိစ္စမှာသူတို့ငင်းငင်းသာသာပဲကြိုက်ကြွဲမဲ့သဘောရှိတယ်။သို့တော်လည်းပဲတစ်ဖက်မှာတော့ဖြစ်နေတဲ့ပြဿနာတွေတည်ရှင်းနေမြင့်နေတဲ့အပေါ်မှာမူတည်ပြီးတော့နောက်ပိုင်းတရားရုံးဖြစ်စဉ်တွေမှာတော့သူတို့ကမှန်မှန်ကန်ကန်နဲ့အလျှော့ပေးသွားမလား။သို့မဟုတ်ဒီဥစ္စာကိုသူတို့ဘက်ကသူတို့ကစားမဲ့ဖက်တချက်အနေနဲ့မြားအဲတိုင်ထားအောင်မလားဆိုတော့အဲ့ဒါတော့တွေ့ရတော့နည်းနည်းတော့ဖြစ်ပါတယ်။ဟောဒီတစ်ပတ်က issue ကတော့ကြီးတယ်တော့မြင့်တယ်။သူတို့ကတော့တော်တော်ကြီးလည်းဝါလာဖြန့်ကျင်မှုတွေကဒါအလုပ်နေဆိုတော့
မြန်မာသတင်းသမားနှစ်ဦးရှေ့သတင်းပတ်ထဲတရားရင်ဆိုင်ရမယ့်အပေါ်မျှတတဲ့တရားရေးစီရင်မှုရရှိဖို့ကိုလည်းမျှော်လင့်ကြောင်းဦးမြင့်ကျော်ကပြောပါတယ
်။ကျွန်တော်အနေနဲ့ကတော့ဒါသတင်းသမားတွေသတင်းလုတ်လုတ်တယ်ပြရတဲ့ဟိုတိုးဗီဇာနဲ့ဝင်သွားတဲ့ဟာပဲဖြစ်တဲ့အတွက်ဒီဒီဟာမျိုးကတော့ခွင့်လွှတ်နားလည်ဖို့ကျွန်တော်တို့ကတော့စိုက်တွန်းနေတာပါ။သူတို့ဟိုဘင်္ဂလားဒေ့ရှ်ဘက်အစိုးရအပြစ်ပေးရေးကြီးတာမျိုးတော့မလုတ်သင့်ဘူးလို့ကျွန်တော်မြင်နေကြောင်းဆက်ဆံအဖွဲ့အစည်းတွေကောင်စီအနေနဲ့ဘယ်ဖြစ်တယ်နောက်သူရနိုင်ငံဝင်ဌာနအနေနဲ့ဘယ်ဖြစ်စေအဲ့လိုမျိုးဟိုပြောဆိုတင်နေလို့ကျွန်တော်တို့မြင်ပါတ
ယ်။မြန်မာသတင်းသမားနှုတ်ပြန်လည်လွတ်မြောက်ရေးမြန်မာအစိုးရဘက်ကတန်တမာရေးနီးလန်းနဲ့ဆောင်ရွက်ချက်တွေအပေါ်မှာလည်းအားရကျေနပ်မှုရှိတယ်လို့ဦးစင်လင်းကပြောပါတယ
်။ဆိုရဘက်ကတော့ဒီအရင်အစိုးရတွေနဲ့မတူဘဲနဲ့အခုဒီဒီအစိုးရကတော့ဘာဖြစ်ဖြစ်ပြောနိုင်ငံတကာမှာရှိနေတဲ့ဖြစ်စဉ်တွေ့စဉ်တွေမှာမြန်မာတန်ရုံကတော့ပူလာတယ်ရှိပါတယ်ဒီကိစ္စမှာလည်းဆိုရကလည်းပဲသူချိန်နေအကျိုးကြောင့်ပြည်စုံအောင်လေ့လာပြီးဆိုရအနေနဲ့လည်းကုခိတ်မယ်လို့လို့ယူဆပါတယ်သူတို့လွတ်မြောက်ရေးအတွက်ကောအခုဖြစ်နေတဲ့ခိုင်ရေးနဲ့ညှိနေတဲ့ဒီကိစ္စအပဝင်ပေါ့လေဟိုပြဿနာကြီးကတော့အချုပ်ကြီးပေါ့တော့အဲ့ဒီတည်းမှာသူတို့ကလည်းဒါကိုဟိုအသုံးချနေတာကိုမြန်မာဆိုရကိုပြားပေးဖို့ဒီအခုဒီသတင်းသမားနှစ်ယောက်ကိစ္စဆိုရင်လည်းဒါသူတို့ဘလောက်အသုံးချလို့ရမလဲသူတို့ကအကျိုးဘလောက်ဖြစ်နိုင်လဲအပြစ်ဘလောက်ဖြစ်နိုင်လဲဆိုတော့တော်ချက်ချင်းစနိုင်ပုံရပါတယ်ဒီကိစ္စကသတင်းကလွတ်လပ်ခွင့်နဲ့ပတ်သက်နေတော့ ဒါလောက်ကြီးတော့သူတို့ကဆိုးဆိုးဝါးတော့လုပ်နိုင်မယ်လို့တော့မထင်ဘူ
းမြန်မာသတင်းလောင်းတို့ဦးလည်းပတ်သက်ပြီးတော့မြန်မာနိုင်ငံသားရေးဝန်ကြီးဌာနဘက်ကရန်ကုန်မြို့ကမြန်မာနိုင်ငံဆိုင်ရာဘင်္ဂလားဒေ့ရှ်တရုံကိုတရားဝင်စာပေးပို့ပြီးလိုအပ်တဲ့အကူအညီတွေပံ့ပိုးပေးဖို့တောင်းဆိုထားသလိုဘင်္ဂလားဒေ့ရှ်နိုင်ငံဒါကာမြို့မှာအခြေစိုက်တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာမြန်မာတရုံကိုလည်းသူတို့နှစ်ဦးအတွက်လိုအပ်တဲ့အကူအညီတွေအမြန်ဆုံးဆောင်ရွက်ဖို့ညွှန်ကြားထားပြီးတော့ထူးခြားဖြစ်စဉ်တွေကိုသတင်းထုတ်ပြန်သွားမှာဖြစ်ကြောင်းကိုလည်းပြီးခဲ့တဲ့စက်တင်ဘာလ18ရက်နေ့ကမြန်မာနိုင်ငံသားရေးဝန်ကြီးဌာနဘက်ကသတင်းထုတ်ပြန်ထားပါတယ်။သတင်းသမားနှစ်ဦးဖမ်းဆီးခံရရတယ်ဆိုတဲ့သတင်းကြားကြားချင်းမှာပဲမြန်မာသတင်းမီဒီယာအဖွဲ့အစည်းတီတူကလည်းကြေညာချက်တွေအတိအကျထုတ်ပြန်ပြီးတော့သတင်းသမားနှစ်ဦးလွတ်မြောက်ရေးတောင်းဆိုနေကြပါတယ်ရှင်။